နိုင်ငံရေးပါတီတွေကမဲဆယ်စည်းရုံးစဉ်ဖြစ်တဲ့ကိစ္စတွေကိုတိုင်ကြားလာရင်ဖြေရှင်းပေးဖို့အတွက်ညှိနှိုင်းဖြေရှင်းရေးကော်မတီဆိုပြီးနေရာတိုင်းမှာရှိပါတယ်။ဗိက္ခရိုင်ကျွန်းစုမြို့နယ်မှာပြည်ခံဖြိုးပါတီကတိုင်ကြားတဲ့အမှုသုံးမှုနဲ့တိုင်းရင်းသားစည်းရုံးညီညွတ်ရေးပါတီကတိုင်ကြားတဲ့အမှုတစ်မှုကိုဖြေရှင်းပေးဖို့ကျွန်းစုမြို့နယ်ကော်မရှင်ရုံးမှာအော်တိုဘာလ18ရက်နေ့ကညှိနှိုင်းဖြေရှင်းရေးကော်မတီအစည်းအဝေးကိုပြုလုပ်ခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ကရိုက်ကူးဖြန့်ဝေနေတဲ့ပြန်လည်ပြင်ဆင်ထားတဲ့ပြောင်းလဲချိန်တိုင်းပြည်ဇက်ကားမှာနိုင်ငံတော်အကြီးညိုပြက်စီတဲ့ဆိုပြီးပြည်အောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတိုင်ကြားထားတာဖြစ်ပါတယ်။ NLD ပါတီကဖြန့်ချီနေတဲ့ပြောင်းလဲချိန်တိုင်းပြည်အခွေမှာငခုမူရင်တိုင်းမဟုတ်ပဲပြင်ဆင်ထားတဲ့အခွေတွေကိုဖြန့်ချီနေတာကြောင့်အရေးယူပေးဖို့ပြည်ခံဖြိုးပါတီကတိုင်ကြားတာဖြစ်တယ်လို့ကျွန်းစုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးအောင်ဝင်းကပြောပါတယ်။
ပြောင်းလဲချိန်တန်ပြီဆိုတာတော့တပြပြပြင်းထားတဲ့ခွေလားမသိဘူး။ကျိုးဆက်ရှိရေခင်းပါတယ်။နောက်ပြီးတော့ကြောင်းသားအရေခင်းပါတယ်။အဲ့ဒါမျိုး။သူပြန်ပြပြင်းထားတဲ့ပုံစံသူတို့ပြောင်းလဲချိန်တန်ပြီဆိုဟိုကနေမူရင်းပေးတဲ့ခွေမဟုတ်ဘူး။ထဖန်တီးထားတဲ့ခွေဖြစ်တယ
်။ကျွန်းစုမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အောင်နိုင်ရေးအဖွဲ့ဝင်ဦးသိန်းတန်က NLD ဘိုဟိုကဖြန့်ချီတဲ့အခွေကိုသာရက်ွက်ကြီးရွာတွေမှာဖြန့်ချီတာဖြစ်ပြီးကျန်းခံရေးကတိုင်းတဲ့အခွေတွေဟာသူတို့ဖြန့်ချီတဲ့အခွေတွေမဟုတ်ဘူးလို့ပြောပါတယ်
ကျွန်တော်တို့ဖြန့်တဲ့အခွေကမိုးထုံးတစိုက်အပီးပါပြီးသားကျွန်တော်အခွန်ဆောင်လာပြီးသားပဲတနင်္ဂနွေလုံးဖြန့်နေတဲ့အခွေပဲကျန်တာကျွန်တော်မှပို့ပါမရှိပါဘူးကျွန်တော်တော့မမြင်ဘူးကသူတို့စောတော့ကတက်တယ်ပဲဖြစ်မှာသူတို့ပိုင်ရစောတော့ကတက်ကျွန်တော်မှပါမရှိကျွန်တော်လုံးချင်တိုင်ဘဟုကနေတိတက်တရဝင်ထုတ်ပေးတဲ့ကိစ္စတွေလောက်ပဲကျွန်တော်လုပ်တာ
ဒါအပြင်နောက်ထပ်တိုင်းခြားထားတဲ့ကိစ္စကတိုင်းရင်းသားစီးလုံးညီညွတ်ရေးပါတီနဲ့ပြည်ခံဖြိုးပါတီဖြစ်ပါတယ်ကစားညပါတီလိုဂိုကိုခွင့်ပြုချက်မရှိဘဲပြည်ခံဖြိုးပါတီကတုံ့နယ်ဆိုပြီးတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကတိုင်းခြားထားတဲ့အတွက်ပြီးခဲ့တဲ့အော်တိုဘာ18ရက်နေ့ကနိုင်ငံရေးပါတီတွေညှိနှိုင်းဖြေရှင်းရေးပထမကြိမ်အစည်းအဝေးမှာဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကပြည်ခံဖြိုးပါတီမဲဆွယ်ပွဲမှာပါတီလိုဂိုတွေကိုခွင့်မတောင်းဘဲအသုံးပြုတယ်ဆိုပြီးကစားညပါတီကတိုင်းခြားခဲ့တာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးမြို့နယ်ရွေးကောက်ပွဲကော်မတီဝင်ဥပဒေအရာရှိဥွေဖြူအောင်ကအခုလိုပြောကြားခဲ့ပါတယ်
။သူရဲ့လူဝင်လုံးနဲ့ဆိုပြီးတိုင်ရတာကျွန်တော်လေ့လာကြည့်ရတယ်ဥပဒေ35ရာထုတ်ပြရတဲ့လူပုံများဖြစ်ပါတယ်။ဒီပါဘုံကြီးက35ရာဒီပုံစံတွေကဒီပါတီတွေဒီမျိုးမှာဒီတိုင်းရဝင်ရှင်းတယ်လေဆိုပြီးထုတ်ပြရတာဖြစ်ပါတယ်။အဲလူပုံမတော်အောင်လို့ဘယ်ဥပဒေမှပြဋ္ဌာန်းတာမရှိပါဘူး။သဘောရိုးနဲ့တောင်းနေပါတယ်။တကယ်လို့တိုင်ရလို့ရှိရင်တော့ဒီလူပုံကိုပြပြီးတော့ရမဝင်တဲ့ပတ်ပြီးတောင်းခံတာလေလေတဲ့ညမှာတည်းသိမှုဆိုင်ဥပဒေနဲ့ဒီဆုံးအောင်ဖြစ်ပါတယ်။ဒီကိုတော့တဲ့ကိစ္စဒီကောက်ဝတ်တဲ့လူကြီးပါဘာလည်းမမှီပါဘူးခင်ဗျာ။ဒါအမှုနံပါတ်1ပါကျွန်တော်တွေ့ရှိတဲ့။အဲဒါဒီလိုမှရွေးစားရမရှိပါဘူးအမှုနံပါတ
်1ပါ။မြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားတဲ့အဲ့ဒီလိုအမှုတွေတဲကတချို့အမှုတွေဟာတရားရုံးရောက်နေပြီးရွေးကောက်ပွဲကော်မရှင်ကဖြေရှင်းပေးလို့မရဘူးလို့သိရပါတယ်။ကျွန်းစုမြို့နယ်မှာကြီးပြအုပ်စု22အုပ်စုကြီးပြပေါင်း162ရွာရှိပြီးမဲပေးခွင့်ရှိသူ7500နီးပါးရှိပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာပြည်ထောင်စုဝန်ကြီးဦးစိုးသိန်းဝင်ရောက်ရှင်ပြိုင်ခဲ့ပြီးပြိုင်ပွဲမရှိအနိုင်ရခဲ့သလို2012ကြားပြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါ်တင်နီအနိုင်ရရှိခဲ့တဲ့မြို့နယ်လည်းဖြစ်ပါတယ်ခင်ဗျာ